Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမရေးသနာကြပါရှင်အီရန်နိုင်ငံရမာဒီမြို့ကဗျူဟာကျတဲ့ခြံဝင်းကို IS Islamic စစ်သွေးကြွရဲ့လက်ထက်ကပြန်သိမ်းယူလိုက်ပြီးတဲ့နောက်မှာတော့အစိုးရအဆောက်အအုံပေါ်မှာနိုင်ငံတော်အလံကိုလွှင့်ထူလိုက်ပါတယ်2015ခုနှစ်အတွင်းမှာတက်ခံရတဲ့သတင်းတောက်69ဦးရှိခဲ့တယ်လို့သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြသွားဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားကြတဲ့သတင်းမှာကြားရဖို့ရှိတာကတော့
မီရင်တမှုရဲ့တင်ပြစေရဒူရောအရင်ကမြင်ကိုရတိတာတော်မှာမြန်မာတမ်းမတော်ပကအလောင်းပေါင်း20နဲ့တလော
င်းရခိုင်တမ်းမတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဘိုမူကြီးဒေါက်တာညိုထွန်းအောင်ပြောသွားတော့ပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒါအပြင်ရှမ်းပြည်နယ်ကြောင်းမဲဖက်မှာလည်း TNL တအောင်ပလောင်တက်တဲ့ရှမ်းပြည်တောင်ပိုင်းတက်မတော်တို့တိုက်ပွဲတွေပြင်းထန်နေတဲ့သတင်းတွေကိုကြားမှာဖြစ်တယ်လို့နေတိကူအကျိုးတချင်းလက်ဆောင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အီရန်နိုင်ငံရမာဒီမြို့ကဗျူဟာကျတဲ့ခြံဝင်းကို IS Islamic စစ်သွေးကြွတွေလက်ထက်ကနေပြန်သိမ်းယူပြီးတဲ့နောက်မှာအီရတ်တပ်တွေကအစိုးရအဆောက်အအုံတစ်ခုပေါ်မှာနိုင်ငံတော်အလံကိုမနေ့ကတည်းကလွှင့်ထူလိုက်ပါတယ်။အမေရိကန်ဥဆောင်ပြုလုပ်တဲ့လေကြောင်းစစ်ဆင်မှုတွေရဲ့အထောက်ပံ့နဲ့အီရတ်တပ်ဖွဲ့တွေက IS စစ်သွေးကြွတွေကိုမြို့လယ်ကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အဲဒီကအဓိကအစိုးရခြံဝင်းကိုထိန်းချုပ်နိုင်ခဲ့တယ်လို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါတယ်။သူတို့ကပဲမြို့ရဲ့တချို့နေရာတွေမှာတော့ ISD ဟိုတစုဒီတစုကြံနေတော့မယ်လို့ဆိုပါတယ်။ကြေပြောတဲ့အန်ဘာပြည်နယ်ရဲ့မြို့တော်ရမာဒီမြို့ဟာမေလမှာ IS လက်ထဲကိုရောက်သွားတာဖြစ်ပြီးတော့အီရတ်တပ်ဖွဲ့တွေနဲ့အမေရိကန်ဦးဆောင်တဲ့အစစ်အစင်ရေးတွေအတွက်အကြီးအကျယ်ကြာရှုံးမှုဖြစ်ပါတယ်။ရမာဒီနဲ့အနားက ISD ရဲ့ထိန်းချုပ်ခံဖလူဂျာမြို့တို့ကအမေရိကန်တို့အီရတ်ကိုဝင်ရောက်ခဲ့တဲ့၈နှစ်တာကာလအတွင်းမှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့မြို့တွေပဲဖြစ်ပါတယ်ရှင်။
ဘယ်ဂျီယံနိုင်ငံမှာလူနှစ်ဦးကိုလွန်ခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေရုံးကဖမ်းဆီးခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံရဲ့အထင်ကရနှစ်သစ်နေရာတွေကိုနှစ်သစ်ကူအကြိုတွေမှာတိုက်ခိုက်ဖို့စီစဉ်နေဆိုတဲ့တန်တရားနဲ့အဲဒီလူနှစ်ဦးကိုဖမ်းဆီးတာဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်။နေအိမ်တွေကိုရှာဖွေမှုပြုလုပ်ရမှာလဲစစ်ဖက်သုံးဝစ်စုံနဲ့ IS အကြမ်းဖက်စစ်သွေးကြွတွေရဲ့ဝါဒဖြန့်ချီရေးနဲ့ဆိုင်တဲ့ပစ္စည်းတွေကိုတွေ့ရပေမဲ့လက်နက်တွေပောက်ကွဲစေတဲ့ပစ္စည်းတွေကိုတော့မတွေ့ရဘူးလို့ဒီကနေ့မှာပဲအဲဒီရှိနေတွေကပြောပါတယ်။ဘရက်ဆဲလ်ကနေအိမ်တွေကိုရှာဖွေမှုပြုလုပ်ပြီးနောက်လူ6ဦးကိုခေါ်ယူစစ်ဆေးမေးမြန်းပြီးနောက်4ဦးကိုပြန်လွှတ်ပေးလိုက်တယ်လို့လည်းဒီအစိုးရအမှုလိုက်ရှင်တွေကပြောပါရတယ်။နိုဝင်ဘာ13ရက်နေ့ကလူပေါင်း130လောက်တည်ဆုံခဲ့တဲ့ပြည်သက်နိုင်ငံပါရီမြို့ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူအသေးခံဘုံးကွယ်သမားဘရာဟင်အေရီစလမ်နဲ့ဘီလာဟက်ဖီရိုဟာဘယ်ဂျီယံနိုင်ငံမှာနေထိုင်ခဲ့တာကြောင့်စုံစမ်းစစ်ဆေးမှုတွေကိုဘယ်ဂျီယံနိုင်ငံမှာဒီအဓိကထားလှုပ်ဆောင်နေတာဖြစ်ပါတယ်။ပါရီမြို့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ဦးကိုဘယ်ဂျီယံရဲတွေကဖမ်းဆီးထားပေမဲ့ဒီကနေ့ဖမ်းဆီးမှုနဲ့တော့ဆက်ဆက်မှုမရှိဘူးလို့အစိုးရရှင်းနေတွေကပြောပါရခင်ဗျာ။
ဂရိနိုင်ငံအေသင်မြို့နာကပီရီရပ်စ်စိတ်ကန်းကိုရွှေ့ပြောင်းဒုက္ခသည်တထောင်ကျော်အင်္ဂါနေ့ဒီကနေ့မှရောက်ရှိလာကြပါတယ်။ဒုက္ခသည်အများပြားကအစီရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကဖြစ်ပြီးတော့အခုစိတ်ကန်းကိုတော့ဂရိကျွန်းတွေဖြစ်တဲ့ချီနဲ့လေဘိုတို့ကလာကြတာဖြစ်ပါတယ်။ကုလားသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့အပြောအရဆိုရင်ဒီဇင်ဘာလအတွင်းမှာဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်အရေအတွက်ကအရင်ကထက်နှဲသွားတာပါ။အရင်လကရောက်ရှိတဲ့ဒုက္ခသည်အရေအတွက်ကတသိန်းခွဲကျော်ပြီးတော့အခုလမှာတော့9,000ကျော်ပဲရှိပါတယ်။ဒီနေ့အစောပိုင်းကစပြီးတော့ဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်စုစုပေါင်း8,000ခွဲလောက်ရှိပါပြီ။အီတလီနိုင်ငံမှာတော့ဆစ်စလီရေလက်ကြားကိုရောဘတ်လေလေးတွေနဲ့ကူးဖြတ်လာတဲ့ရွှေပြောင်းဒုက္ခသည်တွေရေပြင်မှာအခက်အခဲကြုံကြရလို့အီတလီကမ်းခြေဆောင်တပ်ကကယ်ယူခဲ့ရပါတယ်။Christmas သတင်းပတ်အတွင်းမှာကယ်ယူမှုပေါင်း28ခုပြုလုပ်ခဲ့ရပြီးတော့ဒုက္ခသည်ပေါင်း3,000ကိုကယ်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့ကတော့ဒုက္ခသည်1,000နီးပါးကိုလေပြားကမ်းရိုးတန်းကနေနော်ဝင်းသင်္ဘောကကယ်တင်လာခဲ့ပါတယ်။သူတို့ကလည်း Christmas ရက်ပိုင်းအတွင်းမှာလေးကောက်ခွဲပြီးကယ်တင်လာခဲ့တာဖြစ်တယ်လို့ကုညီကယ်ဆယ်ရေးလှုပ်သားကပြောပါတယ်ရှင
်။ Israel တရားရုံးချုပ်ကဒီဝန်ကြီးချုပ်ဟောင်း Ehud Olmert အပေါ်ချမှတ်ထားတဲ့ထောင်ဒဏ်6နှစ်ကနေ18လအထိကိုဒီကနေ့မှရှော့ချပေးလိုက်ပါတယ်။2014ခုနှစ်ကလက်စားမှုနဲ့အဓိကဆွဲချက်တင်ခဲ့တာကိုပယ်ဖျက်ပေးလိုက်ပြီးတဲ့နောက်ပြစ်ဒဏ်ကိုအခုလိုရှော့ချပေးလိုက်တာပါ1992ခုနှစ်ကနေ2003ခုနှစ်အထိဂျေရုဆလင်မြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်ခြင်းအတွင်ဟ Holy Land လူနေအဆောက်အဦဆောက်လုပ်ရေးကိစ္စမှာလက်ယူမှုရှိခဲ့တယ်ဆိုပြီးတော့သူ့ဘော်ဆွဲချက်တင်ခဲ့တာပါအခုလိုအဓိကအမှုကြီးကနေကင်းလွတ်ခွင့်ပေးလိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်သူ့အနေနဲ့အတော်စိတ်သက်သာရရသွားပြီးသူဟာဘလို့လက်ယူမှုကိုမှမလုပ်ခဲ့ဘူးလို့ဒီ2006ခုနှစ်ကနေ2009ခုနှစ်အထိအစ္စရေးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူအေဟုဒ်အိုမာကသတင်းစရောက်တွေကိုပြောပါတယ်အသက်80အရွယ်အိုမာဟာဖေဖော်ဝါရီလ15ရက်နေ့မှာပြည်တံကိုစတင်ကြခဲ့ရမှာဖြစ်တယ်လို့ဂျေရုဆလင်တရားရုံးကနေတရားရိုက်လွှင့်ထုတ်တဲ့သတင်းမှာဖော်ပြထားပြီးသူဟာပထမဆုံးအကျဉ်းချခံရမဲ့ထိတ်တန့်အစိုးရအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဒုတိယကမ္ဘာအစစ်အတွင်းမှာဂျပန်စစ်တပ်ကလိမ်ဖြောပြေးလုပ်ငန်းတွေမှာအတ္တမဆေးခိုင်းခံခဲ့ရတဲ့ထိုင်ဝမ်အမျိုးသမီးတွေကိုဂျပန်နိုင်ငံကတောင်းပန်ပြီးတော့နစ်နာချင်းငွေပေးရဖို့ထိုင်ဝမ်သမ္မတမောင်ရင်ချောင်းကဒီကနေ့ပဲတောင်းဆိုသွားပါတယ်။ဂျပန်အစိုးရအနေနဲ့အဲ့ဒီလိမ်ကျွန်းပြုခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုနဲ့ဂုဏ်သိက္ခာကိုစောင့်ခြင်းပေးတဲ့လို့ထိုင်ဝမ်သမ္မတမားကအလေးထားပြောသွားပါတယ်။ဒီအမျိုးသမီးတွေကိစ္စနဲ့ပတ်သက်လို့ဂျပန်အစိုးရနဲ့ညှိနှိုင်းနေဆဲဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဒေးဗစ်လင်းကထိုင်ပေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောသွားပါရယ်။ထိုင်ပေအမျိုးသမီးကယ်ဆယ်ရေးအဖွဲ့ရဲ့မှတ်တမ်းအရဆိုရင်ထိုင်ဝမ်အမျိုးသမီး2000လောက်ဟာဒုတိယကမ္ဘာစစ်အတွင်းမှာလိမ်ကျုံဖြစ်နေအတ္တမခိုင်းစေခံခဲ့ရတယ်လို့ဆိုပါရယ်။အဲ့ဒီထက်က4ယောက်ပဲအခုအသက်ရှင်ဆဲကျန်တော့တာပါ။အဲ့ဒီအမျိုးသမီးကြီးတွေရဲ့အသက်ကလည်း90ဝန်းကျင်ရှိပါပြီရှင်။
2015ခုနှစ်အတွင်းမှာအသက်ခံရတဲ့သတင်းတောက်69ဦးရှိခဲ့တယ်လို့သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီ CPG အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တပ်ဖြတ်ခံရတဲ့သတင်းတောက်40ရာခိုင်နှုန်းဟာအစ္စလာမစ်စစ်သွေးကြောအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒီနှစ်အတွင်းမှာပဲအစ္စလာမစ်စစ်သွေးကြောအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ကမ္ဘာတဝန်းကသတင်းတောက်28ဦးသေဆုံးခဲ့ရကြောင်းတပ်ဖြတ်ခံခဲ့ရတဲ့သတင်းတောက်40ရာခိုင်နှုန်းဟာတာဝန်ထမ်းဆောင်ချိန်မှာတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဒီသတင်းတော်များကာကွယ်ဆောင်ရွက်ရေးကော်မတီ CPJ ကဆိုပါတယ်ကြံတက်ဖြတ်ခံရတဲ့သတင်းတော်26ဦးဟာသူတို့ရဲ့အလုံနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့ CPJ ကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်အသက်ခံရတဲ့သတင်းတော်တွေက9ဦးကပြင်သစ်နိုင်ငံမှာအသက်ခံခဲ့ရတာပါ2015ခုနှစ်အတွင်းမှာစီးပွားနိုင်ငံဟာသတင်းတော်တွေအတွက်အနည်းအရှိဆုံးနိုင်ငံဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်ကနေရှင်အီရတ်ဘရာဇီးလ်ဘင်္ဂလားဒေ့ရှ်တောင်ဆူဒန်နဲ့ယေမန်နိုင်ငံတွေမှာသတင်းတော်တွေပုံမှန်တက်ဖြတ်ခံရပြီးတနိုင်ငံမှာသတင်းတော်အနည်းဆုံး9ဦးတက်ဖြတ်ခံခဲ့ရပါတယ်2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ23ရက်နေ့အထိတက်ဖြတ်ခံရတဲ့သတင်းတောက်ဥယျာဟာပြီးခဲ့တဲ့2014ခုနှစ်တုန်းကတည်းကများတယ်လို့ CPJ ကပြောပါတယ်2014ခုနှစ်အတွင်းတက်ဖြတ်ခံခဲ့ရတဲ့သတင်းတောက်ဥယျာဟာ62ဦးထိရှိခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာမနစ်ကနှစ်တစ်ကူပွဲတော်အတွင်းလူတွေတယောက်ပေါ်တယောက်ပြိုကျနေပြီလို့လူ36ယောက်သေဆုံးခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့နာမည်ကျော်သမိုင်းဝင်ဘန်မြေကန်နေရာမှာနှစ်တစ်ကူပွဲတော်မကျင်းပတော့ဘူးလို့ရှန်ဟိုင်းမြို့အာဏာပိုင်တွေကပြောပါတယ်မျိုးတော်ပြောရေးဆိုခွင့်ရှိသူရှူဝေကဒီသတင်းကိုကြေညာသွားပြီးတော့ CCTV ရုပ်သံရဲ့ blog မှာဖော်ပြထားပါတယ်။ဝိုင်ဖူးမြစ်ကမ်းမှာလူတွေထောင်ပေါင်းများစွာစုဝေးခဲ့ကြပြီးတော့မြစ်ဘေးလမ်းမှာရှောက်ဖို့အလူရဲ့လှုပ်ဆောင်ကြတော့လူတွေပြိုကျပြီးတော့တေဆုံးကုန်တာပါ။တေဆုံးသူအများစုကအသက်20ဝန်းကျင်တွေဖြစ်ပြီးတော့လူ49ယောက်ထပ်မံလဲတန်းရာရရှိသွားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကတော့ဗန်းမြစ်ကမ်းနှစ်ဖူးနေရာမှာမီးဗန်းဖောက်ပြီးတော့လေဆာမီးအလှပြပွဲလှုပ်ဖို့စီစဉ်ထားပေမဲ့လူပေါင်း3သိန်းလောက်ရောက်လာခဲ့ကြပါတယ်။မနေ့ကလူရဲများပြီးတော့မနိုင်မနေဖြစ်မှာဆိုလို့သူတို့လုပ်မဲ့အစီအစဉ်ကိုမြို့အရာရှိတွေကရဲ့အတော်ကြာကြိုးပြီးတော့ဖျက်သိမ်းခဲ့တာပါ။ဒါမဲ့လူတွေရောက်လာခဲ့ကြပါတယ်။ဒီနေ့လည်းနှစ်တစ်ကူအစီအစဉ်တွေဖျက်သိမ်းထားရလို့ကြေညာပေမဲ့လည်းကို့ဖာကိုလာကျင်တဲ့သူတွေအနေနဲ့တော့တေချာစနစ်တကျနဲ့ဘေးအန္တရာယ်ကင်းအောင်သွားလာကြဖို့တတိပေးထားပါတယ်ရှင
်။အင်္ဂလန်နိုင်ငံမြောက်ပိုင်းကသမိုင်းဝင်ယော့ကမြို့မှာတင်းလာနေကရေကြီးရေရှမ်းဖြစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့အပတ်တွင်မိုးသေးထန်စွာရွာသွန်းခဲ့ပြီးယော့ကမြို့မှာဒီရှမ်းတက်လာတဲ့ရေတွေကိုစုပ်ထုတ်ပေးတဲ့နေရာမှာလျှက်စစ်တအားပြတ်တောက်မှုကြောင့်ရေတွေကိုစုပ်ထုတ်မပေးနိုင်တော့ပဲရေရှမ်းတက်ခဲ့တာပါ။အခုခါမှာအဲ့ဒီနေရာမှာနေထိုင်သူတွေကိုကယ်ဆယ်ဖို့နဲ့အရေးပေါ်ကူညီတွေပေးအပ်ဖို့ဗြိတိန်တပ်ဖွဲ့ဝင်ယာနဲ့ချီချထားပေးပါရတယ်။ ရောက်မြို့မှာအဆောက်အဦ900လောက်ထိရေနှိမ့်မြုပ်သွားတယ်လို့ဒေတာအာနာပိုင်းတွေကပြောပါတယ်ရေတွေကိုအချိန်မီစုပ်မထုတ်နိုင်တော့ဘဲ force မြစ်တာရိုးကိုထပ်ပြီးတော့ညှင်းခဲ့ရတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကပြောပါတယ်ရေကြီးရေချမ်းမှုကိုကာကွယ်ဖို့ဒီနှစ်ပိုင်းတွေမှာအဓိကထားလှုံ့ဆော်ခဲ့ပေမဲ့အင်္ဂလန်မြောက်ပိုင်းကဒေတာအချို့ကတော့ရေကြီးရေချမ်းမှုတွေကနေအကာအကွယ်ပေးဖို့လိုအပ်နေသေးပါဗြိတိန်ဝန်ကြီးချုပ် David Cameron ရောက်မြို့ကိုရောက်ရှိစမှာအစိုးရရဲ့ရေကြီးရေချမ်းမှုကာကွယ်ရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကာကွယ်ပြောကြားခဲ့ပါတယ်။နောက်6နှစ်အတွင်းအစိုးရအနေနဲ့1.3 ဘီလီယံပေါင်သုံးဆွဲမှဖြစ်ပြီးနောက်ထပ်လည်းပိုသုံးဆွဲသွားဖို့စဉ်းစားသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။မနေ့ကတော့ဒီမိုးရွာသွန်းမှုရောင်းနေသွားပြီးတော့မြေအားဆက်တက်မလာတာဒါမှမဟုတ်စတင်ကျဆင်းနေပြီလို့တဘာဝပတ်ဝန်းကျင်အေဂျင်စီကပြောပါတယ်ခင်ဗျာ
2015ခုနှစ်အတွက်ကမ္ဘာပေါ်မှာအနှစ်သက်ဆုံးအမျိုးသမီးနဲ့အမျိုးသားတွေဆင်းနေမှာ collapse စစ်တမ်းကောက်ယူရမှာတော့ American သမ္မတ Barack Obama နဲ့ Democratic သမ္မတလောင်းဖြစ်တဲ့ရွေးချယ်ခံရနိုင်ဖို့မျှော်လင့်ထားတဲ့ Hillary Clinton တို့ထိတ်ဆုံးနေရမှာရှိပါတယ်။အနှစ်သက်ဆုံးအမျိုးသမီးစီးရင်ဝင်12ယောက်ထဲမှာတော့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်ကနံပါတ်10နေရာမှာရှိပါတယ်ရှင်။
Direct from Washington, the voice of America,
VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်တို့ကကြီးညာပေးသွားတော့ပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။ရှစ်လနေပါတိုက်ပွဲရပ်တန့်နေတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဖက်မှာဒီကနေ့ပါဆို3ရက်ဆက်တိုက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။လက်ရှိငြိမ်းချမ်းရေးဖော်ဆောင်နေဆဲကာလအတွင်းမြမတက်မရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေရှိနေသေးပေမဲ့လို့နောင်တက်လာမဲ့အစိုးရတိလက်ထက်မှာကျေပြန့်တဲ့ငြိမ်းချမ်းရေးဖြစ်လာနိုင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကောင်ဆောင်တွေကသုံးသပ်နေပါတယ်။နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမအစိုးရကနေ NCA ပြည်ရစာချုပ်လက်မှတ်ရေးသူမှုညင်းစာထားခဲ့တဲ့ရခိုင်တက်မရော်အရကန်အာမီနဲ့မြမတက်မရော်တို့ကြားရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာဒီဇင်ဘာ28ရက်နေ့ကနေဒီကနေ့မနေ့ထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြား3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေမှုအခြေအနေကိုတော့ရခိုင်တက်မရော်ရဲ့ဒုတိယစုစည်းချုပ်ဘူမူကြီးတောက်တန်ညူသွန်းအောင်ကအခုလိုပြောပါတယ
်။ကြောက်တော်မှာဆိုရင်ရှေ့ဒီပါစီရဲ့အရှိဖက်ပေါ့။အဲရှေ့ဒီပါစီရဲ့အရှိဖက်နားမှာဖြစ်တယ်။အဲမနေ့ကလည်းဒီတဝိုင်းမှာပါပဲ။အဒီကျွန်တော်တို့ရခိုင်တက်မရော်ရဲ့လှုပ်ရှားစစ်ကြောင်းနဲ့ဒီမြမတမတော်ရေဘောနာခတိစကားကကုလက်အောက်ခါ3.5ကတော့ဒီကြောက်တော်ချီစိတ်ပေါ့သူတို့နဲ့ဖြည့်ပြီးတော့ကျွန်တော်တို့တိုက်ပွဲတွေဖြစ်တယ်ဆိုတော့အဲ့ဒီပထမတည့်မှာသူတို့နည်းနည်းအတိခက်ညားပြီးတော့ဆုတ်သွားတယ်28ရက်နေ့မှာသူတို့ပြန်တက်လာတယ်မနေ့ကပေါ့28ရက်နေ့ဆိုတော့တိုက်ပွဲကတော့အဲ့ရှင်းနိုင်လောက်လေကအားစားဖြည့်ပြီးတော့တိုက်ပွဲကြီးတိုက်ပွဲတွေကတော့ဆေးချင်းအထက်မှာရှိတယ်ပြီးရင်ဒီနေ့မနေ့ပဲအဲ့ဒီသူတို့ဒီတချို့ပြန်ပြီးတော့အေးအားတဲ့ထပ်တူပြီးတော့ထပ်တက်လာတော့ဒီနေ့မနေ့ခဏလာကြီးဆက်လက်မှာတိုက်ပွဲတွေစပြီးတော့ပြန်ဖြစ်နေတယ်ခင်ဗျာ
သုံးရက်သာကာလအတွင်းဆယ်ကျင်းထက်မလဲဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ထိခိုက်ကြဆုံးမှုအခြေအနေကိုတော့ဘူမူကြီးညူသွန်းအောင်ကအခုလိုဆက်ပြောပါတယ
်။နေရင်တပ်မှုရဲ့တင်းပြရှေရသူတို့အဲ့ဒီညမြင်ကိုရစ်တွေ့တာတော့မှမြန်မာတပ်မတော်ဖက်ကအလောင်းပေါင်း20နဲ့တလောင်းပေါ့နော်သူတို့တွေ့တယ်အလောင်းကလောင်းကတော့သူတို့ယူမသွားဘူးအတရာရတာတော့သူတို့ဖက်ကတော့35ယောက်လောက်ရှိတယ်ကျွန်တော်တို့ဖက်ကတော့အဲ့လိုမျိုး2ယောက်3ယောက်လောက်တော့တန်ရတယ်
အခုလိုဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်သားဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုခဲ့ပေမဲ့လည်းတိကျအတည်ပြုချက်တော့မရရှိသေးပါဘူး။လက်ရှိမှာတော့တိုက်ပွဲဖြစ်ပွားရာကြောက်တော်မြို့နယ်မှာနဲ့မြောက်ဦးမြို့နယ်ဘက်မှာစစ်သားပါဝင်ရဲတပ်ဖွဲ့ဝင်တွေကအင်အားဖြည့်တင်းထားပြီးလုံခြုံရေးတုံ့ပြန်ထားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တပ်မတော်ဟာ KNU ကချင်းလွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့ပြီးခဲ့တဲ့မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တန့်နေရာကနေအခုလိုတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့ဆိုရတက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပြီးမဲ့လည်းရခိုင်တပ်မတော်ဖွဲ့နဲ့တော့တွေ့ဆုံဆွေးနွေးခဲ့ခြင်းမရှိသေးပါဘူးဒါအပြင် NCA ခေါ်တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးရမှာလဲရခိုင်တပ်မတော်ကုကန့်တပ်ဖွဲ့နဲ့တောင်းပလောင်တပ်ဖွဲ့တို့ကိုခြံလှပ်ထားခဲ့ပါတယ်မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အလုံးပါဝင်တဲ့တွေ့ဆုံမှုလှုပ်ဆောင်ခြင်းမရှိတာဟာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးယူသားမှုမရှိဘူးလို့ရခိုင်တပ်မတော်ရဲ့ဒုတိယစုစည်းချုပ်ဘူမူကြီးဒေါက်တာညူသွန်းအောင်ကအခုလိုပြောပါတယ်
သူတို့အရင်ကျွန်တော်တို့ရဟန်းတံတော်ပေါ်မှာသဘောထားကတော့နိုင်ငံရေးရရှန်ချလိုမှုတွေကိုသူတို့ရဲ့ပြောစကားအရာရောဖန်ပြီးလက်တွေ့လှုပ်ဆောင်ချက်အရာတွေရောကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါကညချင်းရင်းနဲ့ပတ်သက်ပြီးတော့သူတို့ဘက်ကတော့ဒီနေ့အချိန်ထိတော့ယူတော်မှုမရှိလို့ပဲပြောလို့ရတယ
်။ NCA ခေါ်သူပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးသူခဲ့တဲ့လက်နက်ကန်ရှစ်ဖွဲ့ပါဝင်တမတော်ကူစလဲအစိုးရနဲ့လှုပ်တော်ကူစလဲနိုင်ငံရေးပါတီကူစလဲတို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBTGC ကနေလာမယ့်နှစ်သက်ဇန်နဝါရီလ12ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားမှာဖြစ်ပါတယ်။ညီလာခံတက်ရောက်ဖို့အတွက်ရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့တို့ကိုဖိတ်ကြားစားခြင်းမရှိသလို Water ဖွဲ့ UWSA နဲ့မိုင်းလာတပ်ဖွဲ့UNFC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနေနဲ့လည်းညီလက်ခံတက်မတက်ကိုတော့မဆုံးဖြတ်ရသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ငံရေးမှာရှင်တက်ဆက်တဲ့ရှမ်းပြည်နယ်ဖက်ကတိုက်ပွဲသတင်းတင်ပြပါမယ်။ရှမ်းပြည်နယ်ကြောင်မဲ့ဖက်မှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တအောင်းပလောင်တပ်တို့ဒီရက်ပိုင်းအတွင်းဆက်တိုက်ဆိုသလိုတိုက်ပွဲတွေပြင်းထန်နေပါတယ်။တအောင်းပိုင်းနဲ့တွင်နယ်မြေပိုင်းနဲ့တိုးချဲ့လို့တဲ့အတွက်စစ်တပ်နဲ့ RCSS ပေါင်းပြီးတိုက်ခိုက်တာလို့ TNLA ဖက်ကဆွဆွဲသလို RCSS ဖက်ကလည်း TNLA ဖက်ကတော့သူတို့ကိုလိုက်လံတိုက်ခိုက်နေတာဖြစ်တယ်လို့တုံ့မြန်ပါတယ်။တဖက်တပ်တွေပြည်လဲမှုရရှိစေရေးညွတ်တော်တိုင်းရင်းသားများလူမျိုးများ Federal Council UNFC ကကြားဝင်ဆောက်ရွက်ပေးနေချိန်မှာပဲအခုလိုစီးရီးတင်မာနေတာပါ။အသေးစိတ်ကိုမဆူမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါတအောင်းမျိုးသားလူမျိုးရေးတက် TNLA နဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတက်တို့ကြားပြီးခဲ့တဲ့နိုဝင်ဘာလဂုံပိုင်းကနေစလို့တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရကဒီကနေ့ဒီဇင်ဘာလ29ရက်နေ့မနက်ပိုင်းမှာလဲရှမ်းပြည်နယ်ကြောင်မဲမြို့ပန်ဆန်းနဲ့ကြောက်ဖြူကျေးရွာကြားမှာရင်ဆိုင်တိုက်ပွဲဖြစ်ခဲ့ကြပါတယ် RCSS ရှမ်းတောင်ပိုင်းတက်နဲ့မြန်မာတက်တို့ပူးပေါင်းပြီးတော့ TNLA ကိုတိုက်ခိုက်ခဲ့တယ်လို့ TNLA ရဲ့ပြောခွင့်ရမိုက်အိုက်ကျော်ကပြောပါတယ်ကြောင
်မဲမှာတဲ့နဲ့နမ်ခါမန်ဝီဒီတာနော်တဝဲစီအာကနဲ့ RCSS နဲ့ပူးပေါင်းမှာဒီလိုဖြစ်နေတာခက်တာတွေ့ရတယ်။ RCSS ကလည်းကိုယ်ကတည်းကဒီကမှလျှောက်မှုတွေမရှိဘူး။ NC လည်းမှထူးပြီးတဲ့နောက်ပိုင်းမှာဒီလိုဒီတာကိုရောက်လာတယ်။ရောက်လာမှဆက်ဆက်ဖြစ်ပြီးမှုဖြစ်တဲ့အချိန်ကျတော့လူမှမဆက်ခွန်ကနေဖြစ်တဲ့အချိန်ကျတော့ဒီတစ်ဖက်နဲ့လည်းဖြစ်တယ်။ဒီနောက်ပိုင်းမှာတော့စီအာကနဲ့ပူးပေါင်းမှာတိုက်ခိုက်လာတာတွေ့ရတယ်။
ဒီလိုမျိုး TNLA တက်ကိုမြန်မာတက်နဲ့ပေါင်းတိုက်ခိုက်ခဲ့တဲ့ဆိုရဲဆွဆွဲချက်ကို RCSS SSA တောင်ပိုင်းတက်ဘက်ကညင်ပါတယ်။ရှမ်းပြည်တောင်ပိုင်းတက်တွေနယ်မြေလှုပ်ရှားနေတဲ့နေရာတွေကို TNLA ဘက်ကတိုက်ခိုက်တာဖြစ်ပြီးတော့နှစ်ဖက်တက်တွေပြည်လွယ်မှုရှိစေရေးညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ဂျားဝင်ညှိနှိုင်းမှုကိုလက်ခံတဲ့အနေနဲ့ RCSS ဥက္ကဋ္ဌဘက်က TNLA ကိုလာမတိုက်ဖို့တုံ့ပြန်ထားပြီးဖြစ်တယ်လို့လည်း RCSS SSA တောင်ပိုင်းတက်ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။ TNLA ကိုရန်သူတို့တက်မှတ်ပြီးတော့သူတို့ကိုစစ်ဆင်တိုက်ခိုက်ဖို့စစ်ဆင်ရေးလုပ်တာလည်းမဟုတ်ပါဘူး။အစိုးရတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့တိုက်ခိုက်နေတာလည်းမဟုတ်ပါဘူး။ကျွန်တော်တို့နေရကိုကျွန်တော်တို့ပြန်လာပဲဖြစ်ပါတယ်။ဘယ်လိုနည်းလမ်းနဲ့ပြစ်လည်အောင်လုပ်ကြမလဲဆိုတာပဲကျွန်တော်တို့ဥက္ကဋ္ဌကြီးရဲ့လမ်းညွှန်ချက်တိုင်းပဲကျွန်တော်တို့ကအကောင့်ထဲပေါ်ဆောင်ဖို့အစီအစဉ်ဖြစ်ပါတယ်။သူကလည်းမတိုက်နဲ့တပ်ဖွဲ့ဖြစ်ကြမှာမဟုတ်ပါဘူး။အဲ့ပေါ်ဒီမှာဖြစ်ချင်လို့ NCA လက်မှတ်ကိုထိုးထားတာပဲဖြစ်ပါတယ်ခင်ဗျာဒီ UNFC ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့ဥက္ကဋ္ဌကိုလာညှိနှိုင်းပါတယ်အဲ့ဒါကိုကျွန်တော်တို့ဥက္ကဋ္ဌကသူတို့လာမတိုက်ရင်တိုက်ပွဲမဖြစ်ဘူးကျွန်တော်တို့နေရာကိုကျွန်တော်တို့ပြန်လာပဲဖြစ်တယ်ကျွန်တော်တို့ကိုလာမတိုက်ကြပါနဲ့မပြေလည်မှုတွေနားလည်မှုလွှဲမှားတဲ့ကိစ္စတွေရှိရင်လည်းကျန်တဲ့မှုအချင်းချင်းညီနိုင်ပြီးအဖြေရှာကြပါဆိုပြီးတော့တန်းညင်မှုတွေပေးသွားပါတယ်
။နိုဝင်ဘာလ29ရက်နေ့ကနေစလို့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲကွခိုင်မနန်ခမ်းဒေသတွေမှာ RCSS SSA ရှမ်းတောင်ပိုင်းတပ်နဲ့တအောင်းပလောင် TNLA တပ်တို့အကြားနယ်မြေပိုင်းနဲ့အရင်းနဲ့ပတ်သက်ပြီးစတင်တိုက်ပွဲတွေဖြစ်ခဲ့ကြတာဖြစ်ပါတယ်။ NCA မထိုးရသေးတဲ့တိုင်းရင်းသားတပ်တွေက RCSS လို့ပြည်ရဲ့အဖွဲ့ဘက်ကမြန်မာတပ်နဲ့ပူးပေါင်းတိုက်စစ်ဆင်တာဟာတပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးကြိုးပမ်းမှုအပေါ်မေးခွန်းထုတ်စရာဖြစ်တယ်လို့လေ TLLA ဘက်ကမိုက်အိုက်ကျော်ကပြောပါတယ
်လူဝင်မာလာဒုတိယပတ်တော့မှာတော့ NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်းကျတော့သူများအလုံးကြီးနဲ့ဘောကြောင့်မဲနမ်ဆောင်နမ်ဒီနဲ့လိုချိန်မှဒီခုနမ်ခမ်းနဲ့ထိရောက်လာတယ်အစိုးရတပ်တွေရောအဲ့ဒီဘက်အဲ့ဒီကမှရှိတဲ့ fancy ဒီဖြစ်တွေရောပါတယ်ဒီလိုရှိတော့အစိုးရတပ်ကဒီ NCA လက်မှတ်ထိုးပြီးတော့ဆွဲနေတာပေါ့မှဒီအဲ့လိုမျိုးရှိလို့ရှိတော့ဒီရင်းချမ်းလေးဆောင်ချက်ကတော့လေးတန်ရရရရှိတယ်
RCSS SSA တောင်ပိုင်းတပ်ဖက်ကတော့တနိုင်ကလုံးတိုင်းတာနဲ့ငြိမ်းချမ်းမှုရစေရေးလာမယ့်နိုဝင်ဘာလ12ရက်နေ့မှာကျင်းပမယ့်အဖြစ်ရအဖွဲ့တွေနဲ့အစိုးရတက်လွှတ်တော်ကိုယ်စားလှယ်တွေပါဝင်ကြမယ်။နိုင်ငံရေးဆွေးနွေးမှုဆိုင်ရာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်ဖို့အရေးပြင်ဆင်နေတယ်လို့ပြောပါရတယ်။အပြစ်မရရသေးတဲ့အဖွဲ့တွေကိုအထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်ကြားမှာဖြစ်တယ်လို့ MPC မြန်မာငြိမ်းချမ်းရေးစင်တာကပြောဆိုထားပေမယ့်အခုချိန်ထိကတော့ TLL ကိုဖိတ်ကြားထားခြင်းမရှိသေးဘူးလို့ TLL ဘက်ကပြောပါရရှင်
။မဆုမမရှင်ရှိခိုင်ပြည်နယ်မှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူအတိုက်အဝန်းတစ်ခုကြားတပ်ဖြတ်မှုတွေမိရှို့တိုက်ခိုက်မှုတွေနဲ့လူအုပ်လိုက်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးရိုဟင်ဂျာမွတ်စလင်အများစုပါတဲ့လူဦးရေတောင်ကနန်းလောက်ဟာဒုက္ခသည်စခန်းတွေမှာခိုလုံဖို့ဒါမှမဟုတ်မြန်မာနိုင်ငံကိုဆွန့်ခွာပြီးလေတင်မောတွေနဲ့ထွက်ပြေးဖို့ဖြစ်စေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအကြမ်းဖက်မှုတွေရော့ကျသွားခဲ့ပေမဲ့လည်းလူဦးရေထောင်ကနန်းလောက်ဟာဒုက္ခသည်စခန်းတွေမှာဆက်ပြီးနေထိုင်ရဆဲပါ Ron Corbin တင်ပြဖို့ထားတာကိုတော့ကိုရဲခေါင်ကတင်ပြချပါတယ်ရှင်။
စကိုင်းပြည်နယ်ဟာ2012ခုနှစ်ကလေးကအကြမ်းဖက်မှုနဲ့ဆင်းရဲဒုက္ခတွေအတူရှင်တွဲဖြစ်ပေါ်နေတဲ့ဒေသဖြစ်ခဲ့ပါတယ်။အကြမ်းဖက်မှုတွေဟာဘာသာရေးနဲ့လူမျိုးရေးအရကွဲပြားနေတဲ့လူအုပ်စုနှစ်စုကြားမှာအများဆုံးဖြစ်ပေါ်ခဲ့ပြီးဗုဒ္ဓဘာသာဝင်ရွာသားတွေဟာမွတ်စလင်ဘာသာဝင်အများစုဖြစ်တဲ့ရိုဟင်ဂျာတွေနဲ့ပြည်ပခါဖြစ်ခဲ့တာပါ။ဒီပြည်ပခါတွေကြောင့်လူအနည်းဆုံး3,000-4,000လောက်နေအိမ်တွေကနေစွန့်ခွာထွက်ပြေးကြရပြီးအစိုးရကထိန်းချုပ်ထားတဲ့ဒေသတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပတ်မိုးထားတဲ့စခန်းတွေမှာနေထိုင်ကြရတာပါ။အဲ့ဒီနောက်ပိုင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့စခန်းတွေထဲမှာအခြေအနေတွေကပုံမဆိုးဝါးလာနေခဲ့ပါတယ်။ဒါပေမဲ့ဒီလူအတိုက်ဝန်းတစ်ခုလုံးကိုလေ့လာနေတဲ့ဩစတြေးလျပညာရှင်နှစ်ဦးကတော့မကြာခင်ကသူတို့ကောက်ခံခဲ့တဲ့စစ်တမ်းအရာနှစ်ဖက်စလုံးမှာပြန်လည်တင့်မြတ်ရေးကိုထောက်ခံမှုတွေတိုးလာနေတယ်လို့ဆိုပါတယ်။မဲလ်ဘုန်းမြို့ဒီယကင်တက်ကတိုကအန်တိုနီဝါရီယားစ်နဲ့ရိုနန်လီလ်တို့ဟာရခိုင်ပြည်နယ်ကဒေသခံနဲ့ရွက်ရွာကောင်းဆောင်600လောက်ကိုတွေ့ဆုံမေးမြန်းပြီးလေ့လာခဲ့ကြတာပါ။သူတို့ဟာမျှော်လင့်မထားတဲ့ရလဒ်တွေတွေ့ရှိခဲ့တယ်လို့မစ္စတာလီကပြောပါတယ်
။ We discovered that there was much more sympathy on the part of both communities for the
ထင်ထားတာပြီးတော့လူအတိုက်အဝန်းနှစ်ဖက်စလုံးမှာတခြားတစ်ဖက်နဲ့တခြားတစ်ဖက်ကသူတို့ရဲ့အခြေအနေတွေပေါ်ကိုကျင်းစာစိတ်ရှိနေတာတွေ့ခဲ့ရပါတယ်။နှစ်ဖက်စလုံးမှာတခြားတစ်ဖက်ရဲ့အခွင့်အရေးနဲ့အခန်းကဏ္ဍကိုလက်ခံပေးတဲ့နေရာမှာအံ့ဩစရာကောင်းလောက်အောင်အလျှော့တင်းလုပ်ပေးနိုင်မယ့်အခြေအနေရှိနေတာကိုတွေ့ရပါတယ်
။ရခိုင်ပြည်နယ်မှာရှိတဲ့လူပေါင်း8,000လောက်ဟာနိုင်ငံသားဖြစ်ခွင့်မရှိဘဲဖြစ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။မြန်မာနိုင်ငံရဲ့ဗဟိုအစိုးရနဲ့ရခိုင်ဗုဒ္ဓဘာသာလူအတိုက်ဝန်းတွေကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းအသုံးပြုတာကိုလက်မခံကြပါဘူး။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာအများစုနေထိုင်ကြတဲ့မွတ်စလင် 1.3% ကိုရည်ညွှန်းခေါ်ဝေါ်ပြီးအငင်းပွားနေစေဖြစ်တဲ့အတုံးနှုံးလည်းဖြစ်နေပါဗျ။တစ်ချိန်တည်းမှာပဲမွတ်စလင်အတိုင်းဝန်းကတော့ရိုဟင်ဂျာလို့တရားဝင်အသိမျက်ပြုတာခံကျင်နေကြသလိုဒီကိစ္စနဲ့ပတ်သက်လို့အလျှော့ပေးလိုကြသူတွေလည်းရှိနေပေမဲ့အစိုးရအတိုင်းဝန်းကခေါ်နေတဲ့ဘင်္ဂါလီဖြစ်အသိမျက်ပြုခံမှုကိုတော့လက်မခံကျင်ကြဘူးလို့လီကပြောပါဗျ
။ What's actually going on is thatThere's a difference of opinion as to
တကယ်ဖြစ်နေတာကဘလို့ဒီအုပ်စုကိုရိုဟင်ဂျာဆိုတဲ့နာမည်သုံးတာခွင့်ပြုတင်းတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားနေတာဖြစ်ပါတယ်။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးဟာသူတို့ရဲ့သတ်မှတ်ချက်ပေါ်ဘလို့အရေးပါတယ်လဲဆိုတာနဲ့ပတ်သက်ပြီးမွတ်စလင်တွေကိုမေးကြည့်တဲ့အခါမှာတော့သူတို့ရဲ့ခံယူချက်ကနိုင်ငံသားဖြစ်မှုနဲ့ရပိုင်ခွင့်တွေကိုပဲလိုချင်ပါတယ်။မြန်မာနိုင်ငံရဲ့တစိတ်တစ်ပိုင်းဖြစ်ချင်ပါတယ်။ကျွန်တော်တို့ဒီနိုင်ငံမှာမျိုးဆက်ပေါင်းများစွာကြာအောင်နေခဲ့တာပါ။နှစ်ပေါင်းရာနဲ့ချီတဲ့တမိုင်းကြောင်ရှိပါတယ်ဆိုတာမျိုးပဲကြားခဲ့ရပါတယ်
။နိုင်ငံသားဖြစ်မှုကိစ္စအမြင်မတူတာကလွဲရင်ဗုဒ္ဓဘာသာဝင်နဲ့မွတ်စလင်တွေနှစ်ဖက်စလုံးမှာတူညီတဲ့သဘောထားအမြင်တွေရှိနေတာကိုလေ့လာသူတုတေသီတွေကတွေ့ခဲ့ရပါတယ်။အတိုက်ဝန်းနှစ်ဖက်စလုံးဟာအကြမ်းဖက်တိုက်ခိုက်မှုတွေခံစားခဲ့ရပါတယ်။တစ်ချိန်တည်းမှာပဲပုံမကျဲပြန့်တဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာနိုင်ငံရေးပွင့်လင်းလာတာရဲ့ရလဒ်အဖြစ်ပြင်ပကယင်းနှိမ့်ညံ့မှုတွေနဲ့စီးပွားရေးလုပ်ငန်းတွေဝင်ရောက်မှုတိုးတက်လာတာကိုကြုံတွေ့နေရပါတယ်။ရခိုင်ပြည်နယ်မှာတည်ငြိမ်မှုမရှိတာကိုယင်းနှိမ့်ညံ့သူတွေကစိုးရိမ်နေတဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးအခွင့်အလမ်းတွေဖွံ့ဖြိုးလာနေချိန်မှာအဲ့ဒီဒေသဟာနောက်ကျကျန်နေခဲ့တယ်ဆိုတဲ့ခံစားချက်မျိုးနှစ်ဖက်စလုံးမှာတွေ့ရတယ်လို့မစ္စတာလီကပြောပါတယ်။အခုချိန်မှာတော့နှစ်ဖက်စလုံးဟာစီးပွားရေးရအပြန်အလှန်မှီခိုမှုရှိနေတယ်လို့မစ္စတာလီကပြောပါတယ်။ဗုဒ္ဓဘာသာတွေကလေယာစိုက်ပျိုးရေးမှာလုတ်ကင်ကြပြီးမွတ်စလင်အတိုင်းဝိုင်းကတော့ရေလုံငန်းနဲ့ကုံသွယ်ရေးမှာပါဝင်လှုပ်ဆောင်နေကြပါတယ်။အခုလိုပညာရှင်နှစ်ဦးရဲ့လေ့လာတွေ့ရှိချက်တွေဟာအတိတ်ကအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တဲ့ဒီဒေသရဲ့အနာဂတ်အတွက် မျောလင့်ချက်တစ်ခုဖြစ်စေတယ်လို့ဆစ်ဒနီမြို့မက်ကွာရိုင်းတက္ကသိုလ်ကရှောင်းတန်နယ်ကပြောပါရယ်ခုချိန်မှာတော့အဲ့ဒီဒေသကလူတွေဟာနောက်တက်လာမဲ့ဒေါန်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရကဘလို့အစီအစဉ်တွေလုပ်ပေးမလဲဆိုတာကိုမြန်မာနိုင်ငံရဲ့အခြားဒေသကလူတွေလိုပဲစောင့်ကြည့်နေကြပါရယ်
နိုင်ငံကော့တောင်ကျွန်းမြမအခေါ်လိတ်ကျွန်းမှာပြည်တွင်ကဘာလဲခီးတဲ့နှုတ်ဦးကိုတတ်ခတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြမလူငယ်နှုတ်ဦးကိုထိုင်းတရားရုံးကတည်တံ့ချတဲ့ပေါ်မြမနိုင်ငံတွင်းမှာရောပြည်ပရောက်မြမတွေကပါကန့်ကွက်ဆန္ဒပြတာတွေနေ့စဉ်လိုဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကနေအမျိုးသားရေးအသွင်ဆောင်ပြင်းထန်တဲ့အခြေအနေကိုဥမတီပဲလူငယ်နှုတ်ဦးအတွက်တရားမျှတမှုရာရေးစီဥတီသွားနိုင်မယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒီကနေ့ညတရားရည်လိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်သောတာရှင်များရှင်စောင်းနေနေဝေတဲ့တရားဒီရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့လေးဖြူတီဆိုထားတဲ့လွန်သူအိမ်မဲဆိုတဲ့သချင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှငVOA မြန်မာပိုင်းကအခုထုတ်လွှင့်ပေးလိုက်တဲ့သတင်းလက်ဆောင်ကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ညနေခင်းအစည်းအဝေးမှာကြခင်ပြီးဆုံးတော့မှာပါ။ချန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင
်။အီရန်နိုင်ငံရမာဒီမြို့ကဗျူဟာကြားတဲ့ခြံဝင်းကို IS Islamic စစ်သွေးကြော်ရဲ့လက်ထက်ကနေပြန်သိမ်းယူပြီးတဲ့နောက်မှာအီရတ်တပ်တွေကအစိုးရအဆောက်အုံတစ်ခုပေါ်မှာနိုင်ငံတော်အလံကိုလွှင့်ထူလိုက်ကြပါရစေ။အမေရိကန်ဥဆောင်ပြုလုပ်တဲ့လေကြောင်းစစ်ဆင်မှုတွေရဲ့အထောက်ပံ့တဲ့အီရတ်တပ်ဖွဲ့တွေက IS စစ်သွေးကြော်တွေကိုမြို့လယ်ကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အဲ့ဒီကအစိုးရခြံဝင်းကိုထိန်းချုပ်နိုင်ခဲ့တာပါ။မြို့ရဲ့တချို့နေရာမှာတော့ IS တွေဟိုတစုဒီတစုဂျန်နေတော့မယ်လို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါရစေ။ဘယ်လ်ဂျီယံနိုင်ငံမှာလူနှစ်ဦးကိုလွန်ခဲ့တဲ့တင်းငရီနဲ့တင်းလာနေတွေမှာဖမ်းဆီးခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံရဲ့အထင်ကရနေရာတွေကိုနှစ်တစ်ခုအကြိုနေမှာတိုက်ခိုက်ဖို့စီစဉ်ထားတယ်ဆိုတဲ့တန်တရားနဲ့အဲ့ဒီလူနှစ်ဦးကိုဖမ်းဆီးတာဖြစ်တယ်လို့အစိုးရအရှေ့နေတွေကပြောပါတယ်။နေအိမ်တွေမှာရှာဖွေမှုပြုလုပ်ရမှာလဲစစ်ဖက်သုံးဝက်စုံနဲ့ IS အကြမ်းဖက်စစ်သွေးကြွတွေရဲ့ဝါရဖျက်ချရေးဆိုင်ရာပစ္စည်းတွေတွေ့ရပါတယ်။2015ခုနှစ်အတွင်းမှာအသက်ခံရတဲ့သတင်းတောက်69ရှိခဲ့တယ်လို့သတင်းတောက်များကာကွယ်စောင့်ရှောက်ရေးအသင်းကော်မတီ CPJ ရဲ့အဖွဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တပ်ဖြတ်ခံရတဲ့သတင်းတောက်40ရာခိုင်နှုန်းဟာ Islamic စစ်သွေးကြောအဖွဲ့တွေကနေပြီးတော့တိုက်ခိုက်တာဖြစ်တယ်လို့ဒီအစီရင်ခံစာမှာပါရှိပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလိုက်မီတာ190ရိုကနေတည်းရဲ့ထုတ်လွှင့်ပေးတော့အောင်ပါပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးကြပါစေရှင်။
This program has come to you from the Voice of America, Washington.